ချင်းပြည်နယ်တောင်ပိုင်းမှာပြီးခဲ့တဲ့နှစ်ရက်အတွင်းမင်းတပ်နဲ့ကံပတ်လက်မျိုးတွေကိုအပြည့်အဝသိမ်းယူလိုက်ပြီးဖြစ်တယ်လို့ချင်းပြည်နယ်ချင်း Brotherhood ပြောခွင့်ရက VOA ကိုပြောပါတယ်မင်းတပ်မျိုးသိမ်းတိုက်ပွဲမှာစစ်ကောင်စီလက်နက်ကင်တပ်ဖွဲ့ဝင်120ကျော်လက်နက်ချခဲ့တယ်လို့နိုင်ငံရေးအကျဉ်းသား73ဦးကိုလည်းကယ်တင်ခဲ့တယ်လို့လည်းချင်းပြည်နယ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုမဲရင်ချင်းနိုင်ကပြောပြပေးပါပါရှင်
ချင်းညီနောင်အဖွဲ့နဲ့မဟာမိတ်တွေပူးပေါင်းပြီးချင်းညီနောင်စစ်စင်ရေး Operation CB ကိုနိုဝင်ဘာလ9ရက်နေ့မှာစတင်ခဲ့တာပါမင်းတပ်နဲ့ဖလန်းကိုထိုးစစ်ဆင်ခဲ့ရမှာဒီရက်ပိုင်းမှာတော့မင်းတပ်နဲ့ကံပတ်လက်မျိုးကိုတင်ယူခဲ့ပါတယ်ချင်းညီနောင်အဖွဲ့ရဲ့ပြောခွင့်ရဆလိုင်းရောမန်ကမင်းတပ်မျိုးကိုဒီလ21ရက်နေ့မှာတင်ယူနိုင်ပြီးစစ်ကောင်စီဘက်ကလူ120ကျော်လက်နက်ချခဲ့ကြောင်း VOA ကအခုလိုပြောပါတယ်
မင်းတပ်ကိုကျွန်တော်တို့21ရက်နေ့မနေ့ပိုင်းမှာရပါတယ်မြို့ပေါ်မှာရှိတဲ့စခန်းကြီးပေါ်လေတော်တော်များများဟိုတောက်လျှောက်ထိုးစစ်ဆင်တက်ခိုက်သိမ်းပင်ရတာပါလက်နက်ချအညံ့ကန်လာရေစခန်းမှာရှိတဲ့လက်နက်ကင်ရဲတပ်ဖွဲ့စစ်ကောင်စီတပ်ဖွဲ့123ဦးပေါ်လေမိသားစုတွေပါပေါင်းလည်း160ဝန်းကျင်ရှိပါတယ
်ကံပတ်လက်မြို့မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေမြို့ကိုစွန့်ခွာသွားတာကြောင့်တိုက်ခတ်မှုမရှိသိမ်းယူနိုင်ခဲ့တယ်လို့သူကဆက်ပြောပါတယ်
အဲ့ဒါတစ်ဆက်တည်းမှာလည်းကျွန်တော်တို့ဒီကံပလက်ကိုထိုးစစ်ဆင်ဖို့ပေါ့နော်ကံပလက်ကိုချင်းကတ်ထားတော့ကြာပါပြီတကယ်ထိုးစစ်ဆင်ဖို့ပြင်နေတော့21ရက်နေ့ည22ရက်နေ့မနေ့ပိုင်းတော့မှာပေါ့နော်သူတို့တောက်လျှောက်ဘယ်လိုဟိုစခန်းစွန့်ခေါ်ထွက်ပြေးသွားတာပေါ့ကျွန်တော်ထိုးစစ်ဆင်မဲ့အလုံးမှာထွက်ပြေးသွားတယ်ဆိုကျွန်တော်တို့မြို့ရှင်းနေထွက်ပြေးသွားတဲ့လူနောက်ကိုလိုက်တယ်ကံပလက်ကိုတော့တနက်မဖောက်လိုက်ရဘဲနဲ့ဟိုတနက်ဟိုဒီကမ္ဘာမရှိဘဲနဲ့ပေါ့နော်ကမ္ဘာလက်ကိုတင်းလိုက်ရတဲ့အခြေအနေရှိပါတယ်ခင်ဗျ
ဒါအပြင်မင်းတပ်မျိုးတင်းတိုက်ပွဲမှာအာနာတင်းပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသား73ဦးကိုလည်းကယ်တင်နိုင်ခဲ့ကြောင်းချင်းညီနောင်အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုတင်းယူနိုင်ခဲ့တဲ့မျိုးတွေမှာဒေသခံတွေပါဝင်တဲ့ပြည်သူအုပ်ချုပ်ရေးကိုအကောင့်ထဲပေါ်သွားမှာဖြစ်ကြောင်းနဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့မင်းတပ်မျိုးနယ်ကချေးရွာပေါင်း200လောက်မှာဒီစနစ်ကိုကျင့်သုံးနေတာကြောင့်အခက်အခဲမရှိနိုင်ကြောင်းလည်းဆလိုင်းရောမန်ကပြောပါရယ်လက်ရှိမှာတော့ဖလန်းမျိုးကိုဆက်လက်တိုက်ခိုက်နေပြီးတရားဝင်သတင်းထုတ်ပြန်သွားမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါရယ
်ဖလန်းမျိုးတိုက်တိုက်ပွဲတော့နိုဝင်ဘာ9ရက်နေ့မှာစတယ်ပေါ့နော်တောက်လျှောက်ကျွန်တော်တို့ထိုးစစ်ဆင်နေတော်တော်များများတင်းယူနိုင်ခဲ့မှာအခု268ပေါ့လေခလာရ268တခုတည်းပဲဂုံတကုံးတခုပဲကြာမှာတော့လေအဲ့ဒါလည်းကျွန်တော်ဆက်လက်ထိုးစစ်ဆင်နေပါတယ်ဒီကြတဲ့မှာစစ်ကောင်စီကလည်းအဲလီကျောင်းစစ်ကိုခြာပြရတယ်ရှိတယ်ဆိုတော့ဒီဖလန်စစ်စင်းနေတဲ့ပတ်သက်ပြီးမှလည်းကျွန်တော်တို့တရားဝင်ဖို့နော်ထုတ်ပြန်သွားဖို့ရှိပါတယ်ခင်ဗျ
ဒီကနေ့မှာတော့မင်းတပ်မျိုးပေါ်မှာမြေမြုံမိုင်းရှင်းလင်းတာနဲ့စစ်ကောင်စီကလေကျောင်းတိုက်ခိုက်တာတွေကြောင့်ဒေသခံပြည်သူတွေအနေနဲ့ခွင့်ပြုချက်မရပဲမင်းတပ်မျိုးမှာဝင်ထွက်သွားလာခွင့်မလုပ်ဖို့လေချင်းကာကွယ်ရေးမင်းတပ်ကတတိပေးထုတ်ပြန်ထားပါတယ်ရှင်